ိုရိုနာဗိုင်းရပ်စ်ကပ်ဘေးရောဂါကြောင့်အမေရိကန်ပြည်ထောင်စုမှာလူပေါင်း3,000ထက်မကသေဆုံးနိုင်ကြောင်းအမေရိကန်ထိပ်တန်းကူးစက်ရောဂါကျွမ်းကျင်သူဒေါက်တာအန်တိုနီဖောက်စီကတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။ဒါဟာ COVID-19 ရောဂါကြောင့်လက်ရှိအမေရိကန်မှာသေဆုံးမှုနှုန်းရဲ့အစပေါင်း90ရှိနေတာပါ။ဒါ့အပြင်အမေရိကန်မှာ COVID-19 ရောဂါကူးစက်သူပေါင်းတန်းနဲ့ချီမကရှိနိုင်ကြောင်းဒေါက်တာဖောက်စီက CNN သတင်းဌာနကိုအခုလိုပြောသွားပါတယ်။
I mean, we're going to have millions of cases, but I just don't think that we really need
American ပြည်ထောင်စုမှာ coronavirus ကူးစက်ခံရမယ့်အရေးအတွက်တန်းနဲ့ချီရှိနိုင်ပါတယ်။ဒါပေမဲ့လို့ဒီလိုကူးစက်ခံရသူတွေများလာနေတဲ့အခြေအနေမှာဘယ်လောက်အရေးအတွက်ထိရှိနိုင်မလဲဆိုတဲ့ပြောဆိုချက်မျိုးဟာအလွယ်တကူမှားယဉ်နိုင်တဲ့အတွက်ခံမှန်းဖို့မလိုအပ်ဘူးလို့ကျွန်တော်ထင်ပါတယ်။လူတွေကိုလည်းအထင်မြင်လွဲမှားစေနိုင်ပါတယ်လို့ဒေါက်တာဖောက်စီကပြောသွားတာပါ။နိုင်ငံတွင်း coronavirus ပြန့်နှံ့မှုနည်းတဲ့ပြည်နယ်တွေမှာရောဂါကူးစက်မှုရှိမရှိစစ်ဆေးမှုကိုတိုးမြှင့်ဆောင်ရွက်ပြီးစောင့်ကြည့်နိုင်မယ်ဆိုရင်အဲ့ဒီပြည်နယ်တွေမှာ coronavirus ရက်စကာခွေရေးအစီအစဉ်တွေကိုရှော့ချမှာကိုသူ့အနေနဲ့ထောက်ခံမှုရှိကြောင်းဒေါက်တာဖောက်စီကပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီပြည်နယ်တွေရဲ့အခြေအနေတွေဟာမရေရာမသေးချာဖြစ်နေတယ်လို့လည်းသူကတတိပေးပြောဆိုခဲ့ပါတယ်ရှင်။